မြန်မာနိုင်ငံရဲ့1982ခုနှစ်နိုင်ငံသားဥပဒေအရနိုင်ငံသားဟုတ်မဟုတ်တရားဝင်နေထိုင်ခွင့်ရှိမရှိဆိုတာကိုရခိုင်ပြည်နယ်ပေါက်တော်မြို့နယ်မှာစတင်စစ်ဆေးနေပါတယ်။လူဝင်မှုကြီးကြပ်ရေးတာဝန်ရှိသူတွေ၊လုံခြုံရေးဆိုင်ရာတာဝန်ရှိသူတွေ၊မြို့မိမြို့ဖတွေပါဝင်တဲ့အဖွဲ့တွေကပေါက်တော်မြို့နယ်ထဲမှာရှိတဲ့ရွာ၅ရွာကိုဒီကနေ့အင်္ဂါနေ့တည်းကစပြီးတော့လိုက်လံစစ်ဆေးနေတာဖြစ်ပါတယ်ဒီကနေ့ကျင်းပတဲ့အမျိုးသားလွှတ်တော်ထဲမှာလည်း1982ခုနှစ်နိုင်ငံသားဥပဒေကိုဥပဒေအသစ်နဲ့အစားထိုးသင့်မသင့်ဆွေးနွေးကြကြပါတယ်အသေးစိတ်ကိုတော့ဘန်ကောက်ရုံးကနေဆက်သွယ်စုံစမ်းထားတဲ့မဆုမျက်မုံကပြောပြပေးပါရှင်
ဟုတ်ပါတယ်1982ခုနှစ်မြန်မာနိုင်ငံသားဥပဒေအရရခိုင်ပြည်နယ်ထဲမှာနေထိုင်နေကြသူတွေဟာနိုင်ငံသားဟုတ်မဟုတ်တရားဝင်နေထိုင်ခွင့်ရရှိထားသူဟုတ်မဟုတ်ဆိုတာကိုရခိုင်ပြည်နယ်ပေါက်တော်မြို့နယ်ထဲမှာစတင်စစ်ဆေးနေတာဖြစ်ပါတယ်ရွာ၅ရွာကိုဒီကနေ့အင်္ဂါနေ့မှာစတင်စစ်ဆေးတဲ့အကြောင်းရခိုင်ပြည်နယ်သတင်းထုတ်ပြန်ရေးအဖွဲ့အတွင်းရေးမှူးဦးဝင်းမြိုင်က VOA မြန်မာပိုင်းကိုအခုလိုပြောပါတယ
်စင်တမ်းပေါ်ကိန်းဒီပြင်းနောက်ညက်ချောင်းနောက်စစ်ကဲပြင်းငဝက်ချောင်းအဲ့ဒီ၅ရွာပါ
တပြိုင်တည်းစစ်တာပါလား
ဟုတ်ကဲ့တပြိုင်တည်းပါဒီကသူတို့အင်အားပြည့်စုံနေသွားတာပေါ့တပြိုင်တည်းကျွန်တော်တို့ကစစ်တဲ့ခါကျဒီရွာစစ်ရင်ဟိုဘက်ကဝင်လာဟိုဘက်စစ်တဲ့ခါဒီဘက်ကပြန်သွားအဲ့လိုတွေဖြစ်မှာဆိုလို့ကျစ်စနကုနေနိုင်ငံသားဥပဒေရသူတို့စစ်မှာပါ။ဥမာပေါက်တော့ကကြီးလာတယ်၊ဒီမှာလာတယ်၊ဒီဘုံကကြီးလာဒီမှာလာဆိုအဲ့အခြားနေရာနေပြီးတော့ဒီဘက်ကဝင်လာမှာရှိတယ်လို့ပြောတဲ့အတွက်ကျွန်တော်တို့ကကျစ်စနကုဥပဒေရပြန်စစ်မှာပါခင်ဗျာ။
ရခိုင်ပြည်နယ်ထဲမှာရှိတဲ့မြို့နယ်တွေထဲကမှဘာကြောင့်ပေါက်တော့မြို့နယ်ကိုစတင်စစ်ဆေးဖို့ရွေးချယ်ရတာပါလဲ
။အဲပေါက်တော့ရွေးချယ်တာကအဲ့ဒီမှာကျွန်းလဲဖြစ်နေတယ်ကျွန်တော်တို့ကဟိုကေစိစကန်ရိတ်ကပါညာပို့တော့နည်းနည်းခက်ခဲရှိမယ်။ဆိုတော့အဲ့ဒီမှာဘယ်ကလာလဲပေါက်တော့ဘက်ကလာလားမြေဘုံကလာလားကြောက်ဖြူကလာလားအဲ့ဒီကျွန်တော်တို့ပြန်ဆင့်ပါပါခင်ဗျာ
ဒီကနေ့စတင်စစ်တဲ့စင်တမော်နဲ့ငှက်ချောင်းရွာတွေဘက်ကိုသွားကြည့်ခဲ့တဲ့ဒေသခံတယောက်ကလည်းဘယ်သူတွေဘလို့စစ်ဆေးနေတယ်လဲဆိုတာကိုအခုလိုရှင်းပြပါတယ
်လူလုံးတွေကတော့အားလုံးသူကောက်ထားတဲ့စီးရင်နေနဲ့ပြန်တိုက်ကြည့်ရပြီးတော့သူကရွာတော်လုံးသူကဝိုင်းထားတယ်ပေါ့အဲ့ရွာတွေကလူလည်းပြန်မထွက်ရဘူးပြန်လို့လည်းရွာလည်းမဝင်ရဘူးသူတို့အုပ်စုတွေကလာဝကပါတယ်ရဲပါတယ်ကျွန်တော်တို့ဒီစစ်တပ်ကပါတယ်ပြီးလို့ရှိရင်နတ်ဆတ်ကသိရင်ဒီမျိုးမျိုးမျိုးခါရခိုင်ဘက်ကပါတယ်ဟိုဘက်မွတ်စလင်ဘက်ကပါတယ်သူတို့တွေလည်းသူတို့ကောက်ထားတဲ့စီးရင်တွေကိုလည်းပြန်တိုက်တယ်ပြန်ကောက်တယ်ပြီးလို့ရှိရင်သူတို့တွေကပေါ့အရှိုးရရကြတော့ဟိုဘက်ရွာကိုရောက်နေရရှိဒီဘက်ရွာကိုရောက်နေရရှိအဲ့အရာတွေကိုသူတို့အားလုံးပြန်စုနေတယ
်အခုစစ်ဆေးနေတဲ့ရွာတွေမှာပင်ကိုနေထိုင်နေကြသူတွေအပြင်ပဋိပက္ခတွေကြောင့်လာရောက်ခိုလုံနေကြသူတွေပါရှိနေတဲ့အတွက်စစ်ဆေးမှုဘလောက်ကြာမယ်ဆိုတာကတော့မပြောနိုင်သေးပါဘူး
အဲ့ဒါတော့အချိန်ကတ်တ်ချက်မရှိဘူးလို့ပြောရမှာဘလောက်ကြာမယ်ဆိုတာလည်းမသိဘူးတစ်ခါတစ်ခါတိုင်းလည်းကြာမယ်တစ်လကြာရင်လည်းကြာမယ
်အခုလိုမြန်မာနိုင်ငံမှာတရားဝင်နေထိုင်ခွင့်ရှိမရှိစစ်ဆေးမှုအရာနေထိုင်ခွင့်မရှိတဲ့သူတွေတွေ့ခဲ့ရင်ဘယ်လိုမျိုးဆောင်ရွက်မှာလဲဆိုတာကိုဥဝင်းမြိုင်ကိုမေးကြည့်တော့
လာဝကဥပဒေရှိပါတယ်ခင်ဗျာသူဥပဒေသူဆက်ပြီးလုပ်ပါမယ်ခင်ဗျာ
လူဝင်မှုကြီးကြပ်ရေးဥပဒေအတိုင်းအရေးယူနိုင်ဖို့စစ်ဆေးနေတဲ့ပေါက်တော်မြို့နယ်တွေကရွာတွေမှာအခုလိုလုံခြုံရေးတာဝန်ရှိသူတွေနဲ့ရွာတွေကိုပိတ်ပြီးတော့စစ်ဆေးနေလို့ရွာတွေကသူတွေကရောစိုးရိမ်ထိတ်လန့်နေကြပါသလား
ဆောင်ရွက်စစ်ဆေးနေဥပဒေတွေကသူတို့ကတော့တိတ်မကြောက်ကြဘူးဥပဒေတော့တောင်းခဲ့တဲ့ရွာတွေထဲမှာဘာလို့လဲဆိုတော့သူတို့ကကမန်တိုင်းသားတွေဖြစ်တယ်မပေါ်နေရှိရဲသူတို့တွေကဒါပေမဲ့သူတို့ကနေပြီးတော့တောက်ဆူကနေပြီးတော့ရေးပေါ်တိုင်းခနဲ့ထွက်ပြေးလာရဲသူတို့ကဝတ်တဲကိုတခုပဲပါလေအားမမပါဘူးအခုလက်ရှိမှာသူတို့ကနေရလုံးဝမရှိဘူးနေဖို့အတွက်သူတို့ရေခွင်းထဲမှာမပါလို့ထားလဲတော့တစ်ပြက်လေးနဲ့ပေးလိုက်တော့မှအုံနဲ့လေးကိုမိုးပြီးအိုက်တဲ့အိတ်နေရတယ်ရေခွင်းနေထဲမှာမင်းညာကတော့သူတို့ပြန်နေပြီးတော့တာလပတာပေါ်နေသားတွေရောက်လာတယ်လို့ပြောတယ်ရောက်လာတယ်ဆိုရင်အဲ့တာပေါ်နေသားတွေအဲ့ရွာကအဝစ်စက်နဲ့မှာနေရှိရဲအတွက်သူတို့ကလောလောဆယ်ထုတ်မပေးသေးဘူးလောလောဆယ်တချို့တွေကဆက်လေးပေါ်မှာအိတ်ကြရတယ်တချို့တွေကနီးဆက်ရအိမ်မှာအိတ်ကြရတယ်တချို့တွေကလက်ခွင်းထဲမှာပဲအိတ်တိုင်းတဲထုတ်ပြီးတော့အဲ့တိုင်းအိတ်နေကြတယ်သူတို့ကလည်းဆန်ပေးထားတယ်ဒါပေမဲ့တခြားရေတို့ဘာလို့အဆအနိုင်ခက်ခဲလေးအနိုင်တွေ့ရမှာ
ရခိုင်ပြည်နယ်ပေါက်တော့မြို့နယ်ထဲမှာနေထိုင်နေကြသူတွေဟာ1982ခုနှစ်နိုင်ငံသားဥပဒေနဲ့ကိုင်းညီမညီစစ်ဆေးနေကြမှာပဲဒီကနေ့ကျင်းပတဲ့အမျိုးသားလွှတ်တော်မှာဒီဥပဒေကိုဥပဒေသစ်နဲ့အစားထိုးသင့်မသင့်ဆိုတာကိုလည်းဆွေးနွေးခဲ့ကြပါတယ်ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကိုယ်စားလှယ်တယောက်ကတင်ပြတဲ့အဆိုကိုဆွေးနွေးခဲ့ကြတာနဲ့ပတ်သက်လို့ရန်ကုန်တိုင်းအမျိုးသားလွှတ်တော်ကိုယ်စားလှယ်တယောက်ဖြစ်တဲ့ကိုဖုံးမြင့်အောင်ကအခုလိုပြောပြပါတယ်
ဒီဆိုကိုဆွေးနွေးတဲ့လူအများစုကတော့ရခိုင်အမှန်များဖြစ်ပါတယ်ဆွေးနွေးတဲ့ရခိုင်အားလုံးကလည်း1982ဥပဒေအရပြည်ရင်ကြောင်းလဲဖို့မလိုဘူးဖြစ်ကာလအရာတာကြီးကိုနဲ့ကလုံးအသုံးအနှုန်းချုပ်တာတင်ဖို့လိုတယ်ဒီဥပဒေအရခိုင်မှမှုရှိတယ်ကာကွယ်မှုရှိတယ်ဆိုတော့ဘယ်လိုပဲတင်ပြသွားပါလဲအဲနောက်တချို့ရခိုင်မတ်တွေကတော့ဒီဆိုရှင်ရဲ့အဆိုကိုကောက်ကွက်ကြောင်းမလိုအပ်ကြောင်းတည့်ရည်ပြောကြပါတယ်ထောက်ကွက်ဆွေးနွေးတဲ့လူမရှိပါဘူးနောက်ပြည်တော်စုဝင်ကြီးဥက္ကဋ္ဌရာတာဆွေးနွေးခံမှာလဲဖြစ်ဆက်ညမှာပေါ်တဲ့နိုင်ငံသားဥပဒေအားသက်ချက်တွေသူပြင်ပြသွားပါတယ်ဒီလိုပြင်ပြချက်တွေကသူရှင်ကိုပြန်ပြီးမေးတဲ့ခါမှာသူရှင်ကတော့သူ့အဆိုကိုပြန်လဲရုပ်သိမ်းသွားပါတယ
်1948ခုနှစ်မတိုင်ခင်တည်းကမြန်မာနိုင်ငံမှာရောက်ရှိအခြေချနေထိုင်ကြသူမိဘတွေကမွေးဖွားတဲ့တတိယမျိုးဆက်ကစလို့နိုင်ငံသားအဖြစ်နဲ့အတိအမှတ်ပြုပေးရမယ်လို့1982ခုနှစ်မှာပြဋ္ဌာန်းထားတဲ့နိုင်ငံသားဥပဒေထဲမှာပါဝင်ပါတယ်ရှင်